ံပြင်တွေထဲမှာကြားခဲ့ရပြီးရုပ်ရှင်တွေထဲမှာတွေ့နေရတဲ့လူပြန်တော်တွေလိုမျိုးကိုလူတွေလေးပေါ်မှာပြန်တန်းနိုင်တဲ့ခေတ်ရောက်နေပါပြီ။ဒီလိုပြန်တန်းနိုင်ဖို့ဗြိတိန်နိုင်ငံခြေဆိုင် Gravity Industry Company ကJet Su လို့ခေါ်တဲ့လူပြန်ဝတ်စုံကိုတည်ထွင်ခဲ့ပါတယ်။ဒီဝတ်စုံကိုတည်ထွင်ခဲ့တဲ့ Richard Browning က Iron Man လို့ခေါ်တဲ့လူပြန်ဝတ်စုံပြိုင်ပွဲကျင်းပဖို့ကြိုးစားနေပါတယ်။လူတွေကိုဒီနည်းပညာရဲ့စွမ်းအားအကြောင်းမိတ်ဆက်ပြီးစိတ်ဝင်စားတဲ့လူတွေများလာအောင်လုပ်ဖို့ညှိမှန်းထားတယ်လို့ပြောပါတယ်
။ So in terms of the race series, we're very excited about this. I mean, we're actually here today.
ပြိုင်ပွဲပွဲစဉ်နဲ့ပတ်သက်ပြီးကျွန်တော်တို့အရင်စိတ်လှုပ်ရှားနေတယ်။လူနဲ့စက္ကရိယာပေါင်ပြီးဘလောက်မြန်မြန်ဘလောက်ဝေးဝေးသွားနိုင်လဲဆိုတာမြင်ကြပါလေ။ဒီလိုစမ်းသပ်တာတွေကို NDA မရှိအောင်ရေပေါ်မှာလုပ်တာ
ပါ You can push those boundaries but in a safe environment over water
ဒီလူပြန်ဝတ်စုံကိုအရေးပေါ်ကယ်ဆယ်ရေးလုပ်ရမယ့်အလုပ်တွေအတွက်ရည်မှန်းပြီးပြီးခဲ့တဲ့နှစ်ကစပြီးတော့တည်ထွင်ခဲ့တယ်လို့ Gravity Industry တည်ထောင်သူ Richard Browning ကပြောပါတယ
် So yeah this journey started around a year ago with the Great North Air Ambulance Service who asked us to come up and
ပြီးခဲ့တဲ့နှစ်က Great North Air Ambulance Service လို့ခေါ်တဲ့ရေပေါ်ဌာနကလေပေါ်မှာလူတွေပြန်နိုင်တဲ့နည်းပညာကိုစမ်းသပ်တူတင်ဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်ဒီနည်းပညာကိုထုတ်လုပ်စမ်းသပ်ရင်တခြားလိုအပ်တဲ့ပစ္စည်းကိရိယာတွေကိုပါတိုးတက်အောင်လုပ်တာအဆင်ပြေခဲ့ပါတယ်ဒါကြောင့်ဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုလည်းလက်ကျင့်ပေးနေပါတယ
်ဒီလူပြန်ဝတ်စုံကိုဝတ်ပြီးပြန်တန်းနေတဲ့ဆေးဘက်ဆိုင်ရာဝန်ထမ်း Jamie Walsh ကဒီလိုပြောပါတယ
် Yeah so we normally I work through the day on a helicopter
တာမန်ဆိုရင်ကျွန်တော်ကမြူရီကြပြီးမြင်ကွင်းပိတ်နေတဲ့ဒီနေ့လိုနေ့မျိုးမှာရဟတ်ရင်တစ်စင်းနဲ့လှုပ်လှုပ်ပါတယ်မြူရီရှိလို့ရဟတ်ရင်ကတောင်ကုန်းပေါ်ရောက်ဖို့ကြိုးစားရပါတယ်။ရာသီဥတုမကောင်းရင်ခြေလင်းတက်ပြီးကားနဲ့တည်ယူပို့ဆောင်ရတာမျိုးမှာရဟတ်ရင်ကအများကြီးပူအားတာပဲမဲ့ဂျာမန်လူနာရေးစီအမြန်သွားဖို့ဒီလူပြန်ဝတ်စုံကရွေးချယ်ကြတာဖြစ
်တာပေါ့
။ Jamie Walsh ကတော့ဒီနည်းပညာကိုစမ်းသပ်လက်ကျင်တဲ့သူ၃ယောက်ထဲမှာပါတဲ့ဆေးဘက်ဆိုင်ရာအရေးပေါ်ဝန်ထမ်းတယောက်ဖြစ်ပါတယ်။သင်ခန်းစာ၆ခုလောက်ပြပြီးတဲ့အခါဒီဝတ်စုံကိုစပြီးတော့မောင်းလို့ရနိုင်ခဲ့ပါတယ်။
Initially when I was told about this I thought that's impossible.
အစတော့ဒီကြောင်းကိုပြောပြတဲ့အခါမဖြစ်နိုင်ဘူးလို့ထင်ခဲ့တယ်။နောက်တော့စမ်းသပ်ကြည့်တာတွေကိုမြင်ပြီးမှဖြစ်နိုင်လို့ယုံကြည်လာတယ်။အခုလူနာတွေကိုအကျိုးပြုနိုင်တဲ့နေရာတစ်ခုရှိနေပြီလို့ခံစားမိပါတယ်။အနာဂတ်မှာပိုကောင်းလာဖို့ပဲဆုတောင်းပါတယ
်
။ဒီဝတ်စုံကို 3D လို့ခေါ်တဲ့သုံးဖက်မြင်ပုံလေးဆက်နဲ့ထုတ်ထားပါတယ်။လက်တစ်ဖက်စီမှာတက်ဆင်ထားတဲ့ဆက်မှာတာဘိုင်းအငယ်တစ်ခုပါပါတယ်။နောက်ကျောမှာတော့ပိုးကြီးတဲ့တာဘိုင်းတစ်ခုပါပါတယ်။ဒီတာဘိုင်၃ခုကိုပေါင်းပြီးတော့မှဂျက်ဝစ်ဆုံကိုတနာရီမှာမိုင်80လောက်အမြင်နဲ့အမြင့်ပေ12000လောက်ထိတွားနိုင်ပါတယ်။ဒီလိုတီထွင်လိုက်တဲ့ဂျက်ဝစ်ဆုံရဲ့နောက်အဆင့်ကတော့အရေးပေါ်အကူအညီပေးနေတဲ့ဝန်ထမ်းတွေကိုဒီဝစ်ဆုံကိုမောင်းတက်အောင်တင်ပြီးတော့မှလက်တွေတကယ်အရေးပေါ်အဖြစ်ရက်တွေမှာစမ်းသပ်သုံးကြည့်ဖို့ရည်မှန်းထားပါတယ်။